88မျိုးဆက်ကောင်းဆောင်ကိုချင်းမီနဲ့လှွတ်တော်ကိုစလဲဟောင်းကိုဖြိုးစီရတော်ကိုတည်တန်းချမှတ်ထားရကနေတည်တန်းကိုအကောင့်ထဲပေါ်မယ်လို့စစ်ကောင်စီကပြောဆိုလိုက်ပါတယ်။ဒီလိုလှုပ်ဆောင်မယ်ဆိုရင်လူအခွင့်ရေးကျင်းညာစတမ်းမှာအခြေခံအခွင့်အရေးတွေကိုချိုးဖောက်ရရောက်တယ်လို့လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာလည်းမျှတမှုမရှိတဲ့အတွက်တဟာမတရားတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံကလူအခွင့်ရေးလှုပ်ရှားသူတွေကပြောဆိုပါတယ်။ကိုဇော်မိုးကျော်ကမေးမြန်းတင်ပြထားပါတယ်။
88မျိုးဆက်ကောင်းဆောင်ကိုချင်မီနဲ့ NLD လွတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတော်တို့ကို2022ခုနှစ်ဇန်နဝါရီလ21ရက်နေ့ကစစ်ခုံရုံးကနေတည်တံအမိန့်ချမှတ်ခဲ့ပါတယ်။အဲ့ဒီတည်တံအမိန့်ကိုတရားရုံးအဆင့်အဆင့်ပါဝင်စစ်ကောင်စီကပါအတည်ပြုပြီးနောက်ဆုံးအဆင့်အထိလှုပ်ဆောင်ပြီးဖြစ်ကြောင်းနဲ့တည်တံချမှတ်ခံရသူတွေအတွက်လှုပ်ဆောင်ရမယ်အကျဉ်းတောင်လှုပ်ထုံးလုံနေတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမယ်လို့အန္တရာယ်သိစစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းကတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။အခုလိုတည်တံချမှတ်ထားတာကိုစီရင်ဖို့အတွက်ဆက်လက်ဆောင်ရွက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကြောင့်အလွန်စိတ်တော့ကရောက်ရကြောင်းနဲ့ဒါဟာလူအခွင့်အရေးကြီးညာဇာတန်းပါအခြေခံလူအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျရစ်ကပြောဆိုပါတယ
် This is a blatant violation of the right to life, liberty and security of person
ဒီဆုံးမဲ့ချက်ဟာလူအခွင့်အရေးကြီးညာဇာတန်းပါအပိုက်၃ကလူတဦးချင်းစီရဲ့အသက်ရှင်ပိုင်ခွင့်လူလတ်ခွင့်နဲ့လုံခြုံစွာနေထိုင်ခွင့်ဆိုတဲ့အခြေခံလူအခွင့်အရေးကိုချိုးဖောက်လိုက်တာပဲဖြစ်ပါတယ်ဒါအပြင်ပြည်သူတွေရဲ့လူလတ်စွာတွေးခေါ်ခွင့်ပေါ်ပြခွင့်တွေကိုလည်းလေးစားဖို့နဲ့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုချက်ချင်းလှုပ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကလည်းထပ်မံတောင်းဆိုလိုက်ပါတယ
်လူ့အခွင့်အရေးကြီးညာစာတမ်းပါစာတမ်းအရာလူတိုင်းဟာဥပဒေရှင်းပေါက်မှာတာဝန်ညီမျှအခွင့်အရေးရှိရမှာဖြစ်ပြီးအပြစ်မရှိကြောင်းကုကံပိုင်ခွင့်ရှိသလိုလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့တရားရုံးမှာအများပြည်သူကြားနာခွင့်ရှိပြီးမျှတတဲ့တရားစီရင်ခွင့်ရှိရမှာဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကဆက်လက်ပြောဆိုခဲ့ပါတယ်။တည်တံချမှတ်ခြင်းဟာလူတူတယောက်ရဲ့အသက်ရှင်ခွင့်ကိုလေးစားအတိမတ်ပြုရမရောက်ကြောင်းနဲ့ဖျက်သိမ်းဖို့လိုအပ်သလိုလူကုန်သိက္ခာနဲ့လူအခွင့်အရေးတွေမြင့်တင်ဖို့လိုအပ်တယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုခဲ့ကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရက်ကပြောဆိုခဲ့ပါတယ်။လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးဖြစ်တဲ့ Human Rights Watch HRW ကတော့စစ်ကောင်စီကတေတံကိုအကောင့်အထည်ဖော်ခဲ့ရင်မြမပြည်သူတွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ကြလိမ့်မယ်လို့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ကပြောဆိုပါတယ
် Very prominent democracy activists are executed it will cause a huge wave of anger in Myanmar
ဒီလိုထင်ရှားပြီးအရေးပါတဲ့ဒီမိုကရေစီလှုပ်ရှားသူနှစ်ဦးကိုတေတံစီရင်ခဲ့ရင်မြမပြည်သူတွေအကြီးအကျယ်စိတ်ဆိုးဒေါသထွက်ကြမှာပါကဘာလုံးကလည်းမြန်မာအာဏာသိမ်းစစ်ကောင်စီကိုအကြီးအကျယ်ဝေဖန်ရှုံ့ချကြမှာပါမြန်မာပြည်အကြောင်းဟာကမ္ဘာသတင်းမီဒီယာတွေမှာမျက်နှာဖုံးသတင်းပြန်ဖြစ်သွားမှာပါဘာဖြစ်လို့လဲဆိုတော့နိုင်ငံရေးလှုပ်ရှားသူကိုတေးတန်းစီရင်နေဆိုတာအလွန်ဆိုးရွားပြီးလက်ခံနိုင်စရာမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ
်ဒီအခြေအနေဟာမြန်မာစစ်တပ်အနေနဲ့ကြံရမရဖြစ်နေတာကိုဖော်ပြနေပြီးသူတို့ကိုစန့်ကျင်တိုက်ခိုက်နေတာတွေရပ်ဖို့ပြည်သူတွေကိုဖိအားပေးနေတာဖြစ်တယ်လို့လည်း Phil Robertson ကပြောဆိုခဲ့ပါတယ်။လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့တရားမျှတမှုမရှိတဲ့စစ်ခုံရုံးကနေတည်တံချမှတ်ခဲ့တာဖြစ်တဲ့အတွက်တရားမျှတမှုမရှိဘူးလို့လူအခွင့်ရေးရှိနေဦးမင်းလွင်ဦးကတော့သုံးသပ်ပြောဆိုပါတယ်
။တရားမျှတမှုမရှိဘူးလို့ပထမဆုံးကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်စစ်ခုံရုံးမှာစစ်ဆေးကြားနာတဲ့ချိန်တုန်းကဥပဒေနဲ့ညီခုခံချေပါခွင့်ဆုံးရှုံးခဲ့တာဖြစ်တယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီတည်တံချမှတ်ခံပြီးလို့ရှင်တရားရုံးအစဉ်အဆက်ကိုအယူခံတက်တဲ့အခါမှာလည်းရှင်းနေတဲ့တိုင်ပင်ပြီးတော့စီမံဆောင်ရွက်ခွင့်နေမရဘဲနဲ့ဆုံးရှုံးရတဲ့အခြေအနေဖြစ်တယ်။နောက်ဆုံးတရားရုံးချုပ်အထိအယူခံတက်တဲ့ကိစ္စမှာတော့မှရှင်းနေတဲ့တိုင်ပင်ပြီးတော့အယူခံတက်ခွင့်မရတဲ့ဥစ္စာဖြစ်တဲ့အတွက်ဒီခုလိုမျိုးတည်တံချမှတ်ခြင်းဟာတရားမျှတမှုမရှိဘူးလို့ပဲကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ။
မြန်မာနိုင်ငံမှာနိုင်ငံရေးအရာတည်တံပေးတာကိုနောက်ဆုံးတွေ့ရတာကတော့1986ခုနှစ်တုန်းကတောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ဖြစ်ပါတယ်။နောက်ပိုင်းမှာတော့နိုင်ငံရေးအရာတည်တံအပြစ်ပေးခံရသူတွေဟာနှစ်ရှိထောင်ဒဏ်ဒေသကျခံရလေ့ရှိပါတယ်။လူ့အခွင့်အရေးရှိနေတူဖြစ်တဲ့ဦးမင်းလွင်ဦးကတော့မြန်မာနိုင်ငံမှာတည်တံအပြစ်ပေးတဲ့ တရားရေးလုပ်ငန်းတွေဟာအခုလိုမြန်မြန်ဆန်ဆန်လုပ်လို့မရှိဘူးလို့ပြောဆိုပါတယ
်ကျွန်တော်တို့တာမအားဖြင့်ဆိုလို့ရှိရင်ဒီတည်ရန်တည်ပြဖို့အတွက်ကိုတရားရုံးအစဉ်အဆက်ယူကန်တက်နေတဲ့ကာလကအနည်းဆုံး 3-5 နှစ်ကြာပါလိမ့်အဲ့ဒီတရားရုံးအစဉ်အဆက်ယူကန်ပြီးသွားပြီးနောက်တစ်ခါနိုင်ငံတော်အကြီးအကဲတွေစီကိုသနာခံတင်နေအစဉ်ဆိုလို့ရှိရင်လည်းအနည်းဆုံး 4-5 နှစ်တော့ကြာတယ်အခုလိုလျင်မြိုင်နဲ့ဖြစ်သွားတယ်ဆိုတာမျိုးကတော့ကျွန်တော်တို့ရာဇဝင်မှလည်းတစ်ခါမကြဘူးတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ပြောချင်တယ်။ညံနေနေတယ်ဆိုတာဒီစစ်ကောင်စီရဲ့လက်ထက်မှာပဲရှိတဲ့အခြေအနေမျိုးဖြစ်တဲ့အတွက်အလွန်ကြာစိုးရင်ကြာအခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်တော့မြင်ပါတယ်
။နိုင်ငံတကာလူငယ်ချက်သာခွင့်အဖွဲ့ Amnesty International ကထုတ်ပြန်ထားတဲ့2021ခုနှစ်ကမ္ဘာတဝန်းသေတံပေးမှုလေးလာစောင့်ကြည့်တဲ့အစီရင်ခံစာထဲမှာတော့လက်ရှိမြန်မာပြည်တွင်းမှာစစ်ခုံရုံးတွေကနေတည်တံချမှတ်ခံထားရသူ90နီးပါးအထိရှိတာကြောင့်ဒါဟာအရင်နှစ်တွေကထက်ရှစ်ဆနီးပါးမြင့်တက်လာပြီးစစ်အာဏာသိမ်းမှုအောက်ကမြန်မာနိုင်ငံအတွင်းတည်တံအပြစ်ချမှတ်ခံရတဲ့နှုန်းဟာစိုးရိမ်ပွဲမြင့်တက်လာနေတယ်လို့ထောက်ပြထားပါတယ်